ရှင်းနေဤဥက္ကဏီကိုလှုပ်ကြံတက်ပြတ်မှုမှာအောင်ဝင်းစော်ဟာတနတ်သမားကြည်လင်းကိုလေးစိတ်အရောက်ပိုပြီးကာယကံမြောက်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုတဲ့အချက်မနေ့ကဒီရွယ်မှာပေါ်လွင်စေခဲ့တယ်လို့တရေလို့ရှင်းနေဦးနီလာကပြောပါတယ်တရေခံဘက်ကတင်ထားတဲ့တက်တည်အရောက်
50ဒီဥက္ကဏီကိုရန်ကုန်မိန်းမတော်လေးစိတ်မှာ2019ခုနှစ်ဇန်နဝါရီလ28ရက်နေ့ကတနင်္လာနေ့ပြစ်ခင်လှုပ်ကြံခဲ့သူချီလင်းကိုအောင်ဝင်းစော်ကလေးစိတ်အရောက်ပို့ပေးပြီးတော့ကာယကံမြောက်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုတဲ့အချက်ဟာမနေ့ကတရားခွင်မှာပေါ်လွန်စေခဲ့တယ်လို့တရေလို့ရှင်းနေဦးနီလကပြောပါတယ်ဒီလေးစိတ်မှာရှိတဲ့ဟိုထိုက်ရောက်ခီးစဉ်များရဲ့
immigrationကိုဖက်တဲ့ကောင်တာကိုလမ်းမြင်ရတယ်ပစ္စည်းဝေးနေအောင်လမ်းမြင်ရတယ်ဟာဥက္ကဋ္ဌရဒီလေနဲ့ပါပါဆိုတဲ့အချက်ကိုသူကလေးမိနစ်လောက်သိထားသွားတိရှိတယ်မက်ဆေ့ပို့တယ်တယ်လီဖုန်းဆက်တယ်ဒီအတွင်းကောင်ကိုတိရှိတဲ့အချိန်ခေါက်တော့ခေါက်ပြန်လမ်းလျှောက်နေတယ်ဆိုတဲ့အချက်ဒီအားလုံးကမြင်ကွင်းတစ်ခုမှာထင်းထင်းရှားရှားပေါ်ပါတယ်ဒါအပြင်မှာအဲ့မြင်ကွင်းထဲမှာကျွန်တော်အ
ဒေါက်တာရင်းနေခိုင်ရဲ့အပိုင်းနဲ့ပတ်သက်လို့လေဒေါက်တာရင်းနေခိုင်အဲ့ဒီဒီအဝင်းစော်တောက်ချင်ရင်မြင်ငွင်းထဲမှာကျွန်တော်တို့တပါးတက်ပါတာပါဒါကြောင့်မလို့အားလုံးကိုချုပ်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မနေ့တုန်းကတော့အဓိကအပြင်အဝင်းစော်ဟာအဓိကအပြင်ဒီဒီလူသက်တရခံကိုဒီစိအရောက်ပို့ပြီးတော့သက်ခိုင်းဖို့ကာယကံမြောက်စီစဉ်ဆောင်ရွက်တယ်ဆိုတဲ့အချက်ကအမှုထဲမှာဘောထင်ရှားသွားတယ်လို့ပဲကျွန်တော်ပြောပါဖြစ်ပါတယ်
အခုဆိုရင်တော့ဥက္ကိုနီအမှုကိုစစ်ဆေးနေတာတနည်းခွဲကြော်လာပြီးဖြစ်ပါတယ်။လောက်ကျန်တက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့လူမြောက်နေစေဖြစ်တဲ့အောင်ဝင်းခိုင်လူမြောက်နေတာအမှုစစ်ဆေးရမှာစံကြမှုတွေရှိနေတာကိုလည်းပြည်သူလူထုကအမလို့အမရဖြစ်နေကြပါလေ။တရားခံဘက်ကတင်ထားတဲ့တက်တည်အယောက်90မှာမလိုအပ်တဲ့တက်တည်တွေကိုတရားစစ်ဆေးလိုက်မယ်ဆိုရင်တော့ဒါမဲ့ဒီဇင်ဘာလထဲမှာပြီးဖြတ်သွားနိုင်တယ်လို့ရှင်းနေဦးရောဘတ်ဆောင်ကပြောပါတယ်။အဲ
တရားခံဘက်ကတင်တဲ့တက်တည်90တွေမှာအရင်မပါအရာမရောက်နိုင်တဲ့တက်တွေကိုတရားရုံးကညှင်းပယ်ပြီးတော့လူရင်းကိုရောက်အမြင်ဖြစ်ရင်တော့ဒီဇင်ဘာလမှာပြီးနောက်နိုင်နေဗျအဲ့လိုမှမဟုတ်ဘဲနဲ့အဲ့ဒီတက်တွေ90ကိုသာတစ်ချိန်တည်းရောက်လုံးလောက်နဲ့ခေါ်နေမယ်ဆိုရင်တော့တော့ပြည့်အချိန်90လောက်ဆိုတော့နည်းနည်းတော့ပြန်ကြပါအောင်မယ
်ပြီးခဲ့တဲ့သတင်းပထဲမှာတမန်တော်ဦးဝင်းမြင့်ကတရားရင်မှတိုင်းပြန်လဲတင်မဲ့ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအစစ်အစစ်လုပ်သွားကြဖို့တိုက်တွန်းခဲ့ပါသေးတယ်